မြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာတွေကိုစစ်တပ်ကရှင်းလင်းတုတ်တင်ရမှာ Facebook ရဲ့တာဝန်မကင်းခဲ့တာကြောင့်မိခင်ကုမ္ပဏီဖြစ်တဲ့ Meta ကနေ့နာချီအမြဲဆုံးပေးဖို့နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကတောင်းဆိုလိုက်ပါတယ်။တိမ်နဲ့ချီတဲ့ရိုဟင်ဂျာတွေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့2019ခုနှစ်ကစစ်တပ်ရဲ့နေမီရှင်းလင်းတဲ့စစ်ဆင်ရေး6နှစ်ပြည့်တဲ့အထိနေနာမှုတွေအတွက်တာဝန်ယူမှုမရှိသေးဘူးလို့လည်းဒီကနေ့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။ Meta ကုမ္ပဏီဟာအမြဲဆုံးရဖို့ကသာရှေ့ရှုခဲ့ပြီးရိုဟင်ဂျာတွေပေါ်အမုန်းပွားစေမယ့်ကိစ္စတွေကို Facebook လူမှုကွန်ရက်ကနေထပ်ဆင့်ပြန့်နှံ့စေခဲ့တဲ့လုပ်ရက်တွေအတွက်တာဝန်ရှိတယ်လို့လည်းဆွဆွဲထားပါဗျ။လူခွင့်ရင်ပြဿနာတွေမှာလူမှုကွန်ရက်မီဒီယာတွေရဲ့ပါဝင်ပတ်သက်မှုအတွက်အဆိုးရွားဆုံးနဲ့အထင်ရှားဆုံးဥပမာဖြစ်ခဲ့ပေမဲ့ရိုဟင်ဂျာတွေဟာ Meta ကုမ္ပဏီထံကနေပြီးတော့နေနာကြေးရဖို့စောင့်ဆိုင်းနေရသေးပါပဲလို့လည်း Amnesty International ရဲ့ဤပညာဆိုင်ရာအကြီးအကဲ Patton Brand ကပြောပါဗျ။နေနာကြေးအမြန်ဆုံးပေးပြီးနောက်ထပ်အလားတူမဖြစ်ရအောင်ပြင်ပချင်းအပြင်ရိုဟင်ဂျာတွေပေါ်ကျွန့်လွန်ခဲ့တဲ့လုပ်ရက်တွေအတွက် Meta ကုမ္ပဏီကတာဝန်ယူဖို့အချိန်တန်ပြီလို့လည်းပြောပါဗျ။မြန်မာနိုင်ငံကလူခွင့်ရချုပ်ဖောက်မှုတွေမှာတာဝန်မကင်းကြောင်းလူခွင့်ရအဖွဲ့တွေနဲ့ကုလသမဂ္ဂတာဝန်ရှိသူတွေရဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးနောက် Facebook ကစစ်တပ်ရဲ့အကောင့်တွေစာမျက်နှာတွေပိတ်တာအပါအဝင်အရေးယူဆောင်ရွက်တာတွေရှိကြောင်းတုံ့ပြန်ထားပါတယ်ရှင်။